Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရဲ့2016ခုနှစ်ဇွန်လ16ရက်ကြာသပတေးနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ 9 မီတာ16 19နဲ့25တို့ကနေဖန်ယူနိုင်နိုင်ပါပါရှင်။ကျွန်မခွန်ညိုပါအခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကျွန်တော်ကြော်ကြောသိမ်းကြည့်ညမှာပါ။ကေနိုင်ကလမှာတနက်ပြစ်ခတ်မှုဖြစ်ပြီးလူ49ယောက်သေဆုံးထားတဲ့အော်လန်ဒိုမြို့ကိုသမ္မတဥပမာဒီကနေ့သွားပါမယ်။မနေ့တုန်းကတော့သမ္မတဥပမာဟာတိဘက်ဘုန်းတော်ကြီးဒလိုင်းလာမားနဲ့တွေ့တဲ့အတွက်တရုတ်ဘက်ကကောက်ကွက်ပါတယ်။ပြည်နယ်နိုင်ငံခြားရေးဝန်ကြီးမနေ့ဖြန်မှာမြန်မာနိုင်ငံကိုလာရောက်ပါမယ်။ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။အခုညပိုင်းညနေပိုင်းနှာစင်ကြရမယ်သတင်းဆောင်မတွေထဲမှာတော့ဒီအော်လန်ဒိုမြို့ကပြစ်ခတ်မှုအတွင်းသေဆုံးသူတွေနဲ့ဒဏ်ရာရခဲ့သူတွေအတွက်လိုအပ်တဲ့အကူအညီတွေကိုကဘာတဝမ်းနဲ့ဒီအမေရိကန်အစိုးရအပါအဝင်ပုဂ္ဂလိကအဖွဲ့တွေကလည်းကူညီပြီးတော့ဆောင်ရွက်ပေးနေပါတယ်။ဗမာစိုင်းပြည်ဆိုင်ရာသတင်းဆောင်မတွေထဲမှာတော့မြောက်ပိုင်းရှမ်းပြည်ဘက်မှာဘုံဖောက်ခွဲမယ်လို့ချိန်ချောက်မှုအတီးပြူစဲဖြစ်နေတာမှာလုံခြုံရေးနဲ့ပတ်သက်လို့ဘယ်လိုဆောင်ရွက်ထားပါလဲ
။ဒီတော်စုလမ်းမပေါ်ကမြို့ကြီးတစ်မြို့မြို့တောင်ရစုဖွဲ့စည်းတစ်ခုကလက်နက်ကဲဖွဲ့စည်းတစ်ခုကလုံမယ်ဆိုတော့အတီးပြူစဲသတင်းတရရပြည်သူလူထုကာကွယ်စောင့်ရှောက်လို့တဲ့သဘောနဲ့ဒါလုံခြုံရေးတိုးမြင့်တာပါ
။ခရိုင်ရော6ခရိုင
်တာဝန်ကျရဲရရှိတူဦးရဲ့ပြောပြချက်နဲ့ဒူဒေသခံတွေရဲ့အတန်တွေကိုလည်းနှာစင်ကြရမှာပါ။တိဘောဒုက္ခတဲ့စခန်းကနေနေရပြန်ကြတဲ့ဒုက္ခတဲ့တွေအတွက်ပြန်လည်ထူထောင်ရင်းနဲ့အသက်မွေးဝမ်းကြောင်းမှုအတွက်ကြုံရတဲ့အခက်အခဲတွေကြောင့်တဲ့အတူထိုင်းနိုင်ငံကမြန်မာအလုပ်သမားတွေကတော့လူခွင့်ရေးချိုးဖောက်ခံရတယ်ဆိုပြီးစံတာပြခဲ့တာမှနှစ်နာကြီးဘတ်3000နီးပါးပေးရဖို့ထိုင်းအလုပ်ရှင်ကသဘောတူလိုက်ပါတယ်။ဒီလိုသတင်းဆောင်မတွေနှာစင်ကြရမှာပါ။အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးကြပါမယ်ရှင်။
အမေရိကန်သမ္မတဘရက်ကိုဘားမားဟာသူ့ရဲ့လေးနက်တဲ့တာဝန်ကိုထမ်းဆောင်ပြီးဝမ်းနည်းကြေကွဲနေတဲ့လူမှုဝန်ဝိုင်းကိုနှစ်သိမ့်မှုပေးဖို့ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကိုဒီကနေ့သွားမယ်လို့သမ္မတအိမ်ဘူရိုကပြောပါတယ
် The president understands that he is a symbol of the country and when he travels to a community and meets with
သူဟာနိုင်ငံကိုကိုယ်စားပြုသူဖြစ်တယ်ဆိုတာသမ္မတကနားလဲပါတယ်ဆိုးရွားတဲ့ကြေကွဲပွဲဖြစ်နေကြုံထားရတဲ့နေရာတစ်ခုကိုသွားပြီးမိသားစုတွေနဲ့တွေ့ဆုံတဲ့အခါအမေရိကန်လူထုကိုစားဝမ်းနည်းစကားဆိုပြီးနှစ်သိမ့်မှုပေးမှာဖြစ်ပါတယ်ဒီတာဝန်ကိုသမ္မတကအတော်လေးအလေးနဲ့ထားပြီးလုပ်မှာပါလို့သမ္မတအင်ဗျူတို့ပြောခွင့်ရ George Ernest ကဗိုလ်ထူးနေသတင်းစာရှင်းလင်းပွဲတွင်ပြောတော်တာပါ Orlando မြို့ကဂေးနိုင်ကလပ်တစ်ခုမှာတနက်ပြစ်ခတ်မှုကြောင့်လူ49ယောက်သေဆုံးပြီး53ယောက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်ဖြစ်ပြီးတဲ့နောက်သမ္မတဥပမာသွားရောက်မှာပါသေဆုံးသွားသူတွေရဲ့မိသားစုတွေအသက်မတည်လွတ်မြောက်သူတွေအပြင်ရဲတပ်ဖွဲ့ဝင်တွေရေးဘော်ဝန်ထမ်းတွေသူနာပြုတွေဆရာဝန်တွေနဲ့တနက်ပြစ်ခံရသူတွေကိုကူညီကူတာပေးခဲ့တဲ့ဆေးဘက်ဝန်ထမ်းတွေနဲ့သမ္မတတွေ့ဆုံပါမယ်သမ္မတဥပမာကုလသွားရောက်တာကြောင့်တိုက်ခိုက်ခံရတဲ့ LGBT အဝန်အဝိုင်းတွေအားကောင်းတဲ့ထောက်ခံအားပေးမှုဖြစ်လိမ့်မယ်လို့လည်းပြောခွင့်ရ Ernest ကပြောသွားပါတယ
်။ရာဇဒီလူမျိုးစုတွေကို IS အစွန်းရောက်အဖွဲ့ကမတိန်ချင်းကျွန်းလိုခိုင်းစေပြီးတပ်ဖြတ်တာတွေကိုအစီအစဉ်တကျကျူးလွန်နေတာဟာလူမျိုးတုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုနဲ့လူသားတို့အပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်ရတွေအထိရောက်နေပြီလို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကပြောလိုက်ပါတယ်။စီးရီးယားဆိုင်ရာကုလသမဂ္ဂစုံစမ်းရေးကော်မရှင်ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာအဲ့ဒီလိုပြောထားတာပါ။အီရတ်နိုင်ငံရှင်ဂျာမြို့ပတ်ဝန်းကျင်မှာနေကြတဲ့ယာဇဒီလူဦးရေအများစုကို IS စစ်သွေးကြတွေကအပြက်ရှင်းနေတဲ့အခြေအနေကိုအစီရင်ခံစာထဲမှာအသေးစိတ်ဖော်ပြထားပါတယ်။လူမျိုးတုံးတပ်ဖြတ်မှုဖြစ်ထားပြီးဆက်ဖြစ်နေစေပဲလို့ကော်မရှင်ဥက္ကဋ္ဌပေါ်လိုဖီဟီယိုကပြောပါတယ်။ ISIS တွေဟာသူတို့ဖမ်းမိတဲ့အမျိုးသမီးကလေးဒါမှမဟုတ်အမျိုးသားအယောက်တိုင်းကိုအစိုးရအဆုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့ဆိုပါတယ်။ IS အစွန်းရောက်တွေဟာရှင်ဂျာမြို့တဲကို2014ခုနှစ်ဩဂုတ်လကဝင်တိုက်ပြီးအစ္စလမ်ဘာသာကိုကူးပြောင်းဖို့ညှင်းတဲ့အမျိုးသားတွေနဲ့ကောင်လေးတွေကိုတရားလက်လွတ်အစီရင်ပစ်တာအပါအဝင်ရာပေါင်းများစွာသောယာဇဒီလူမျိုးတွေကိုတပ်ပစ်ခဲ့ပါတယ်။အစိုးပိုင်းတပ်ဖြတ်မှုတွေကနေထွက်ပြေးလွတ်မြောက်ပြီးရှင်ဂျာတောင်ပေါ်မှာခိုးလုံနေသူတွေဟာလည်းစစ်သွေးကြတွေကဝိုင်းပတ်ပိတ်ဆို့ခံရတာကြောင့်စားစရာတောက်ရည်နဲ့စီဝါရီပြတ်တောက်တဲ့အခြေအနေနဲ့ရင်ဆိုင်နေရတာပ
ါ။ဆီးရီးယားနိုင်ငံအလပ်ပိုမြို့မှာ48နာရီကြာပြစ်ခတ်ရဆဲမယ်လို့ရုရှားကဗိုလ်ထူးနေနောက်ပိုင်းမှာကြေညာပါတယ်။ဖေဖော်ဝါရီလကသဘောတူထားတဲ့တနိုင်ငံလုံးပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုလေးစားလိုက်နာဖို့ရုရှားနိုင်ငံနဲ့ဆီးရီးယားသမ္မတဘာရှားရဲ့အဆက်တွေကိုကုလသမဂ္ဂကတောင်းဆိုပြီးနိုင်ငံပိုင်းအတွင်းမှာပဲရုရှားကကြေညာတာပါ။ရုရှားနိုင်ငံရဲ့ကမကထပြုမှုနဲ့လက်နက်ကင်တိုက်ခိုက်မှုရော့ကျစေပြီးအခြေအနေတည်ငြိမ်စေဖို့ရည်မှန်းချက်နဲ့အလပ်ပိုမြို့မှာဗိုလ်ထူးနေတကောင်ကျော်10မိနစ်ကစပြီး48နာရီကြာအပြစ်ခတ်ရဆဲလိုက်ပြီးလို့ရုရှားကာကွယ်ရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တစ်ခုထဲမှာဖော်ပြထားပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့ရုရှားနဲ့ဆီးရီးယားအစိုးရဟာအပြစ်ခတ်ရဆဲကိုခွဲခြားပြီးတော့လုပ်နေတယ်လို့ဆွတ်ဆွတ်ပြောဆိုပါတယ်။ အာလပိုမြို့ကိုပြန်ရဖို့သမရအာဆတ်တပ်တွေကဆက်တိုက်နေကြမှာရုရှားကအပြစ်ရတာလို့ဝန်ကြီးကယ်ရီကဆိုပါတယ်။အာလပိုမြို့ဟာဆီးရီးယားရဲ့အကြီးဆုံးမြို့ဖြစ်ပြီးကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကကမ္ဘာအမွေအနှစ်နေရာတစ်ခုအဖြစ်သတ်မှတ်ထားတဲ့မြို့ပါ။
တရုတ်နိုင်ငံဘက်ကပြင်းပြင်းထန်ထန်ကန့်ကွက်နေတဲ့ကြားကပဲအမေရိကန်သမ္မတဘရက်ကိုဘားမားဟာတိဘက်ဘာသာရေးခေါင်းဆောင်ဖုန်တော်ကြီးဒလိုင်လာမားနဲ့ဗုဒ္ဓဟူးနေ့ကအင်ပီရိုမှာတွေ့ဆုံခဲ့တာနဲ့ပတ်သက်လို့တရုတ်နိုင်ငံခြားရေးဌာနကထပ်မံသတိပေးလိုက်ပါတယ
်။中方敦促美方信守承认西藏是中国一部分不支持西藏独立的这么个
တိဘက်ကိုတရုတ်နိုင်ငံရဲ့အစိပ်အပိုင်းတစ်ခုအဖြစ်အသိအမှတ်ပြုတယ်လို့ပြောထားတဲ့စကားကိုအမေရိကန်ကတီးပါတိဘက်ဒေသလွတ်မြောက်ရေးနဲ့ခွဲထွက်ရေးလှုပ်ရှားမှုတွေကိုမထောက်ခံပါနဲ့လို့ကျွန်တော်တို့တိုက်တွန်းချင်ပါတယ်တိဘက်အရေးကိုအသုံးချပြီးတရုတ်နိုင်ငံတွင်မတိမငြိမ်ဖြစ်အောင်လှုပ်တဲ့လှုပ်ရမျိုးတွေအောင်မြင်မှာမဟုတ်ဘူးဆိုတာကိုထပ်ပြောရပါလိမ့်မယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရလူခန်းကပုံမှန်သတင်းစာရှင်းလင်းပွဲမှာပြောသွားတာပါမနေ့တုန်းကဖုန်တော်ကြီးဒလိုင်လာမားနဲ့သမရဥပါမတို့စရုပ်တာအချင်းဖြစ်အင်ပူရော map ခမဆောင်မှာတွေ့ဆုံခဲ့ကြတာမှာတော့သတင်းမီဒီယာတွေကိုသတင်းရှုခွင့်မပေးပါဘူးသူတို့နှစ်ဦးတွေ့ဆုံနှုတ်ဆက်နေတဲ့ပုံကိုပဲအင်ပူရောကနောက်ပိုင်းမှာထုတ်ပြန်ခဲ့ပါတယ်ရှင
် VOA ဘေးကန်အတန်ညနေဘက်မြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းနိုမီတာ18 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေကနေကြာသပတေးညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ပြည်ထောင်နိုင်ငံနိုင်ငံခြားရေးဝန်ကြီးလည်းဖြစ်နိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးဝန်ကြီးလည်းဖြစ်တဲ့ယွန်းမာကအိုင်ရိုးဟာမနေ့ဖြန်မြန်မာနိုင်ငံကိုရောက်ရှိမှာဖြစ်ပြီးမြန်မာအစိုးရအသစ်ကိုကူညီပံ့ပိုးရင်းနဲ့မြန်မာနိုင်ငံကိုအကူအညီပေးရေးကိစ္စတွေကိုဆွေးနွေးမယ်လို့ပြင်းထန်တန်ယုံတာဝန်ရှိသူတို့ကိုကားပြီးဒီပလိုမက်တည်မှာဖော်ပြပါတယ်နိုင်ငံခြားရေးဝန်ကြီးယွန်းမာကအိုင်ရိုးဟာသမရဦးထင်ကျော်နိုင်ငံတော်အကြံပေးပုဂ္ဂိုလ်လည်းဖြစ်နိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်တို့ပြင်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့လည်းတရားစီတွေ့ဆုံမှုအစီအစဉ်ရှိပါတယ်တောင်ရကြခီးစဉ်တွင်အရဖက်လူအဖွဲ့အစည်းတွေနဲ့လည်းတွေ့ဆုံမှုအစီအစဉ်ထားတဲ့အကြောင်းပြင်းထန်တန်ယုံတာဝန်ရှိသူတွေကပြောပါတယ်ပြည်ထောင်နိုင်ငံခြားရေးဝန်ကြီးအနေနဲ့ NLD အစိုးရအသစ်တာဝန်ယူခဲ့ပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံကိုပထမဆုံးအကြိမ်လာရောက်မှာပါ2012ခုနှစ်သမရဦးသိန်းစင်လက်ထက်တုန်းကလည်းအဲ့ဒီအချိန်ပြည်ထောင်နိုင်ငံခြားရေးဝန်ကြီးဖြစ်တာဝန်ယူထားတဲ့အာလင်းယူပေးမြန်မာနိုင်ငံကိုလာရောက်ခဲ့ပြီးမြန်မာနိုင်ငံပေါ်အကူအညီတွေတိုးပေးဖို့နဲ့အရေးယူပိတ်ဆို့မှုရုံသိမ်းရေးကိစ္စတွေကိုဆွေးနွေးပြောဆိုခဲ့ပူပါတယ်
ပြင်သစ်နိုင်ငံပဲရစ်မြို့တော်ကနေအီဂျစ်နိုင်ငံကိုင်ရိုမြို့တော်စီပြန်တန်းရင်မြေထဲပင်လယ်ထဲပြက်ချခဲ့တဲ့အီဂျစ်လေကြောင်းလိုင်းအမှတ်104ရဲ့အပျက်စီးတွေကိုရှာဖွေတွေ့ရှိကြောင်းမနေ့ဗုဒ္ဓဟူးနေ့နောက်ပိုင်းမှာအီဂျစ်ကကြေညာပါတယ်။လေရင်ပြက်အပိုင်းအစတွေရှာဖွေတွေ့ရှိတယ်ဆိုတာကြောင့်လေရင်ပေါ်မှာလိုက်ပါသွားသူတွေရဲ့မိသားစုတွေကြားမှာလည်းလေရင်ပြက်ရတဲ့အကြောင်းရင်းနဲ့လေရင်ပေါ်မှာလိုက်ပါသွားသူတွေနဲ့ပတ်သက်လို့ပိုပြီးသိရှိလာရဖို့ကိုလည်းမျှော်လင့်နေကြပါတယ်။ရှာဖွေရင်းရင်တစင်းကနေပင်လယ်ချမ်းပြင်နေရာအတော်များများကနေလင်းပြက်အပိုင်းအစတွေကိုတွေ့ရှိပြီးဓာတ်ပုံရိုက်ယူထားတဲ့အကြောင်းလဲလင်းပြက်ချမှုကိုစုံစမ်းစစ်ဆေးနေတဲ့ကော်မတီကကြေညာပါတယ်။ရေအောက်အနဲ့မီတာ600အထိရှာဖွေနိုင်စွမ်းရှိတဲ့ဗီတင်လို့မောင့်ဂျွန်လက်ထရစ်ရှာဖွေရေးရရင်ကိုအသုံးပြုပြီးရှာဖွေခဲ့တာလို့တာဝန်ရှိသူတွေကပြောပါတယ်။လင်းပြက်အပိုင်းအစတွေကိုမြန်မြန်ဆေးယူနိုင်ဖို့အတွက်ဆောင်ရွက်နေတယ်လို့အီဂျစ်တာဝန်ရှိသူတွေကပြောပြီးလင်းရင်ပြက်ချရတဲ့အကြောင်းရင်းကိုဖော်ထုတ်နိုင်ဖို့မျှော်လင့်ချက်နဲ့အထူးသဖြင့်တော့လင်းရင်ပြက်တမ်းမှုမှတ်တမ်းတင်ဆက်တွေကိုဆေးယူနိုင်ဖို့ဖြစ်တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်
။ဂျပန်ဘိုဟိုဘန်တာဝန်ရှိသူတွေကငွေကြေးဆိုင်ရာမူဝါဒကိုတည်ငြိမ်အောင်ထိန်းထားလိုက်ပြီးတဲ့နောက်တိုကျိုဈေးကွက်မှာအစုရှယ်ယာနဲ့အမေရိကန်ဒေါ်လာဈေးတွေဒီကနေ့ထိုးကျကုန်ပါတယ်။ဂျပန်စီးပွားရေးဟာရေပုံရလမ်းကြောင်းအနေနဲ့အတန်အသင့်တိုးတက်ဖွယ်ရှိတယ်လို့ဘိုဟိုဘန်အုပ်ချုပ်ရေးမှူးဟာရူကီကိုကူရူဒါကဈေးကွက်ပိတ်ချိန်မှာသတင်းတောက်တွေကိုပြောပါတယ်။ဂျပန်ဘန် BOJ ကဘယ်လိုရေးယူဆောင်ရွက်မှုမျိုးကိုမှလုပ်မှာမဟုတ်ဘူးဆိုတာကြကြပြန့်ပြန့်ခံမှန်းထားကြပြီမဲ့လေဂျပန်ရန်ငွေဈေးကတော့ထိုးတက်သွားတာပါပဲ။အမေရိကန်စီးပွားရေးနဲ့လာမယ့်ကြာသပတေးနေ့အပြည့်အစုံမှာလုပ်မယ့်လူထုဆန္ဒခံယူပွဲကနေဥရောပသမဂ္ဂ EU တွေကနေပြည်ထောင်နိုင်ငံထွက်သွားမယ့်အဖြေမျိုးထွက်လာဖို့လာလာပိုများလာနေတာပေါ့စိုးရိမ်နေကြတဲ့ယင်းနှမြုပ်နှံသူတွေဟာဂျပန်ရန်ငွေဟာမကြသေးခင်ကာလတွေတွင်စိတ်ချရတဲ့ယင်းနှမြုပ်နှံမှုဖြစ်လာနေတာပါ။ကြတာပရီနေအကြောင်းဝင်လုတာမှာဂျပန်ယန်ငွေဟာအမေရိကန်ဒေါ်လာနဲ့လဲတာမှာတစ်ရာခိုင်နှုန်းကျော်ဈေးတက်ပါတယ်။အာရှဒေသရဲ့နေလယ်နှောင်းပိုင်းအကြောင်းဝင်မှာတော့အမေရိကန်ဒေါ်လာကိုဂျပန်ငွေ103ယန်းရှိခဲ့တာမို့2014ခုနှစ်ကတည်းကမရှိခဲ့ဘူးတဲ့ဈေးအထိရောက်သွားတာပါ။
အမေရိကန်ပြည်ထောင်စုအတွင်းထိန်းချုပ်ထားတဲ့အီရန်ရဲ့ပိုက်ဆိုင်မှုဒေါ်လာတန်း2000ပြန်လည်ရရှိဖို့အတွက်အီရန်နိုင်ငံကနိုင်ငံတကာတရားရုံး ICJ မှာအမှုဖွင့်လိုက်ပါတယ်။ အီရန်သမ္မတဟာဆန်ရိုဟာနီကမနေ့ပုတ်ထူးနေ့နိုင်ငံပိုင်ရုပ်သံကနေစကားပြောတာမှာထည့်သွင်းကြေညာသွားတာဖြစ်ပါတယ်။အင်ကာနီမှာအမှုဖွင့်တဲ့အကြောင်းတရားရုံးကလည်းအတည်ပြုပါတယ်။လေဗနန်နိုင်ငံကအမေရိကန်မရိန်တပ်စခန်းကို1983ခုနှစ်တုန်းကဘုံကျဲတိုက်ခိုက်မှုနောက်အီရန်နဲ့ဆက်နွယ်တဲ့တခြားတိုက်ခိုက်မှုတွေအတွင်းထိခိုက်ခဲ့ကြသူတွေနဲ့သူတို့ရဲ့မိသားစုတွေအတွက်နှစ်နာချီပေးဖို့ထိန်းချုပ်ထားတဲ့ဗန်နာငွေတွေကိုအသုံးပြုမယ်လို့အမေရိကန်တရားရုံးချုပ်ကအေဘီလာကကြေညာခဲ့တာပါ။ဒီတိုက်ခိုက်မှုတွေမှာပါဝင်ပတ်သက်မှုမရှိဘူးလို့အီရန်ကညှဉ်းဆန်ပြီးအမေရိကန်တရားရုံးချုပ်ရဲ့စီရင်ချက်ကိုပယ်ချလိုက်တယ်လို့ဒါဟာခိုးယူတာဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်ရဲ့တရားစီရင်ချက်ကအီရန်နဲ့အမေရိကန်တို့ကြားစီးပွားရေးဆက်ဆံမှုနဲ့ကောင်စစ်ဆန်ရလုတ်ပိုင်ခွင့်တွေကိုအကာအကွယ်ပေးထားတဲ့1955ခုနှစ်ချစ်ချည်ရေးသဘောတူစာချုပ်ကိုချိုးဖောက်တာလို့အီရန်ဘက်ကပြောပါတယ်။ဥပဒေအရလိုက်နာဖို့တာဝန်ရှိတာကိုပြက်ကွက်ခဲ့မှုအတွေ့အမေရိကန်ကအီရန်အစိုးရကိုအပြည့်အဝပြန်ပေးဖို့ကိုလည်းအီရန်ကတောင်းဆိုပါတယ်
။ပြည်ထောင်နိုင်ငံမှာကျင်းပနေတဲ့ယူရို2016ဘောလုံးပြိုင်ပွဲဗိုလ်ထူးနေပွဲစဉ်တွေမှာဆလိုဗေကီးယားကရုရှားကို2-2ပြင်သစ်ကအယ်ဘေးနီးယားကို2-2မရှိနဲ့အတိအကျနိုင်ရပြီးရိုမေးနီးယားနဲ့ဆွစ်ဇာလန်တို့ပွဲမှာတော့တစ်ဖက်တကူးစီနဲ့တည်ရကြသွားပါတယ်။ဒီကနေ့ပွဲစဉ်တွေကတော့မြန်မာစံတော်ချိန်ည9:00ပွဲမှာအင်္ဂလန်နဲ့ဝေးလ်စ်ည10:00ပွဲမှာယူကရိန်းနဲ့မြောက်အိုင်ယာလန်တောက်ကြနေမနဲ့အစောပိုင်း10:00ပွဲမှာဂျာမနီနဲ့ပိုလန်တင်းတို့ကစားကြပါမယ်ခင်ဗျာ
။ကြတာပရင်းနေ့ညနေပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကြေညာပေးသွားတာပါမြန်မာပြည်ဆိုင်ရာသတင်းလွှာတွေမထုတ်လွှင့်ခဲ့မှာအရင်ဆုံးဒီအော်လန်ဒိုအကြမ်းဖက်တိုက်ခိုက်မှုအတွင်သေဆုံးဒဏ်ရာရခဲ့သူတွေအကြောင်းနဲ့စာပါမယ်ရှင်အမေရိကန်ပြည်ထောင်စုမှာလူ49ယောက်သေဆုံးပြီးတော့အတော်များများဒဏ်ရာရသွားတဲ့အော်လန်ဒိုအကြမ်းဖက်တိုက်ခိုက်မှုကြီးမှာသေဆုံးသွားတဲ့သူတွေရဲ့မိသားစုဝင်တွေနဲ့အသက်မသေးပဲတန်ရာရကြံရစ်ခဲ့သူတွေကိုအကူအညီပေးဖို့အတွက်အမေရိကန်အစိုးရအပါအဝင်ပုဂ္ဂလိကအဖွဲ့တွေနဲ့လူတအူးချင်းစီကလည်းလက်တွဲဆောင်ရွက်နေကြပါတယ်။အခုလိုလူတွေအစုလိုက်ပြုံလိုက်တည်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြီးအတွင်းထိခိုက်နစ်နာသွားသူတွေကိုအကူအညီပေးဖို့အမေရိကန်နိုင်ငံတဝန်းသာမကကမ္ဘာတဝန်းလုံးကလည်းအကူအညီတွေပေးလာနေကြတာပါ။ VOA သတင်းတောက်ဇလတိကဟုတ်ကဲ့သတင်းဆောင်ပါကိုအခြေခံပြီးကိုရနိုင်ကပြောပြထားပါရှင်။
အမေရိကန်ပြည်ထောင်စုအော်လန်ဒိုမြို့ကဝမ်းနဲ့ပူဆွေးပွဲရာအဖြစ်ဆိုးကြီးကြောင်းထိခိုက်သွားသူတွေအားလုံးကိုအကူအညီပေးဖို့အတွက်အမေရိကန်ဆွေးရပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI နဲ့မြို့တာဝန်ရှိသူတွေကအော်လန်ဒိုမြို့ရဲ့အားစားခွင့်ကြီးအတွင်းမှာအကူအညီပေးစခန်းတွေဖွင့်လှစ်ထားပါတယ်။ဒီတိုက်ခိုက်မှုကြီးအတွင်းမှာအသက်မသေးပဲကျန်ရစ်ခဲ့သူတွေမိသားစုဝင်တွေနဲ့ဒီအဖြစ်ပျက်ကိုပထမဆုံးရင်ဆိုင်တုံ့ပြန်ခဲ့သူတွေကိုအကူအညီပေးဖို့အတွက်ကျွမ်းကျင်ပညာရှင်600ကျော်ကလည်းအလို့အားပေးခဲ့ကြပါတယ်။ဒီတိုက်ခိုက်မှုကြီးအတွင်းမှာတည်ဆုံနေရသောသူတွေရဲ့ဝမ်းနည်းပူဆွေးနေတဲ့မိသားစုဝင်တွေကိုတော့ Florida ပြည်နယ်အုပ်ချုပ်ရေးမှူး Rick Scott ကဗိုလ်ထူးနေမှာတွားရောက်တွေ့ဆုံခဲ့ပါတယ
် This was clearly an attack on our gay community. It was an attack on our Hispanic community. It was an attack on Orlando.
ဒါလင်းလူချစ်သူလူမှုတိုင်ဝမ်ကိုတိုက်ခိုက်မှုဆိုတာရှင်းပါတယ်ပြီးတော့လည်းဒါအမေရိကန်မှာရှိတဲ့ Spain နယ်ပေါ်လူမှုတိုင်ဝမ်ကိုတိုက်ခိုက်တာပါဒါဟာ Orlando မြို့ကိုတိုက်ခိုက်တာပြီးတော့ကျွန်တော်နိုင်ငံပေါ်အကြမ်းဖက်ဝါဒဆွဲနဲ့တိုက်ခိုက်တာမျိုးပါ
ကောမဒစ်နီဝေါ့စာခဲ့တဲ့မျိုးလိုလူတီများတဲ့အော်လန်ဒိုမျိုးရဲ့မျိုးတော်ဝန်ယုံကလည်းကုန်ကြစရိတ်တွေကိုကုန်ကြခံနိုင်ဖို့အတွက်ရမုံငွေတရက်တီထောင်ထားတယ်လို့မျိုးတော်ဝန်ဘာဒီဒါယာကပြောပါတယ
် I'm pleased to announce that we've had the one Orlando fund open for 2 days
and we have one Orlando ရမုံငွေတရက်ကိုတီထောင်လိုက်တာနှစ်ရက်ရှိသွားပါပြီအခုချိန်ထိအမေရိကန်ဒေါ်လာ 3.6 ဘီလီယံရရှိထားပြီးနောက်ထပ်လည်းထပ်တိုးလာနေတယ်လို့ကျွန်တော်အနေနဲ့ကြေညာချင်ပါတယ်Disney World ကဒေါ်လာတသန်းလှူပါတယ်။ Orlando Magic နဲ့ Davos မိသားစု Foundation တွေကလည်းဒီကနေ့အစောပိုင်းမှာဒေါ်လာ5သိန်းလှူပါတယ်။ JP Morgan ငွေကြေးနဲ့ဗန်နိုင်းလုပ်ငန်းကလည်း5သိန်းလှူပါတယ်
။ဒီတိုက်ခိုက်မှုကိုအသေးစိတ်သိရှိနိုင်ဖို့အတွက်တနတ်သမားနဲ့ထိတ်တိုက်ရင်ဆိုင်ခဲ့ရတဲ့ရဲတပ်ဖွဲ့ဝင်တွေကိုဒီမှုနဲ့ပတ်သက်ပြီးမေးမြန်းတာတွေကိုစဉ်စဉ်ချင်းချင်းလှုပ်ကြဖို့ Orlando မြို့ရဲတပ်ဖွဲ့အကြီးအကဲ John Miner ကလည်းသတင်းနောက်တွေကိုပြောကြားလိုက်ပါတယ
်။ Let them be with their families and let them heal without bothering like I said they cannot
throw me thousand and throw that throw nibase throw နောက်ရှက်မပေးပဲသူတို့ရဲ့စိတ်ဓာတ်ရတွေကိုကုစားခွင့်ပေးကြပါကျွန်တော်ပြောသလိုပါပဲသူတို့ကစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့လည်းဘာမှပြောခွင့်ရှိရမှာမဟုတ်ပါဘူ
းဒီတိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ဘာသာရေးဖွဲ့ဝင်တွေလူမျိုးစုလူမှုအတိုင်းအဝိုင်းတွေအပေါ်ချင်းကြောက်တာတွေတိုက်ခိုက်တာတွေရှိတယ်လို့စွပ်စွဲပြောဆိုနေတဲ့သတင်းနဲ့ပတ်သက်ပြီးတော့ FBI အဖွဲ့ရဲ့အထူးအရာရှိ Ron Hopper ကတော့အခုလိုပြောပါတယ
် Let me be beyond clear on that point Civil rights violations are a priority for the FBI
ဒီကိစ္စနဲ့ပတ်သက်ပြီးကျွန်တော်အနေနဲ့ရှင်းရှင်းပဲပြောပြရစေ။နိုင်ငံသားအခွင့်အရေးချိုးဖောက်တာက FBI ရဲ့အတွက်ဦးစားပေးကိစ္စပါ။အဲဒီနောက်လူမျိုးရေးဘာသာရေးလိင်ကွဲပြားမှုတွေအပါအဝင်ဘလို့လူတန်းစားတွေအပေါ်မှာပဲဖြစ်ဖြစ်တိုက်ခိုက်နေတယ်ဆိုတဲ့သတင်းတွေကို ကျွန်တော်တို့စုံစမ်းစစ်ဆေးသွားမှာပ
ါဒီအော်လန်ဒိုအဖြစ်စိုးကြီးနဲ့ပတ်သက်ပြီးတော့နောက်ထပ်လောက်ရမယ့်အဓိကကိစ္စကြီးတစ်ခုကတော့တိုက်ခိုက်မှုကြီးတွေ့မှာတည်ဆုံသွားတဲ့သူတွေအတွက်နားရည်အခမ်းအနားပဲဖြစ်ပါတယ်ခင်ဗျာ
ကျင်းပနေတဲ့လူအခွင့်အရေးနဲ့လူကုန်တိုက်ခါနိုင်ငံတကာရုပ်ရှင်ပွဲတော်ဖွင့်ပွဲမှာ Twilight Over Burma ဆိုတဲ့ရုပ်ရှင်ကိုပြသခွင့်ပိတ်ပင်ခံရပါတယ်။နိုင်ငံမှာအရင်ကဖြစ်ခဲ့ဘူးတာတွေကိုမပြောရ၊မရေးရ၊မပြရလို့ပိတ်ပင်တာဟာကုန်တိုက်ခါကြီးမာပြီးကဘာကလေးစားရတဲ့နိုင်ငံတစ်ခုဖြစ်လာအောင်တိဆောက်တဲ့နေရာမှာတကယ်ပဲအထောက်အကူဖြစ်စေပါသလား။အတိတ်ဖြစ်ရတွေကိုအမှန်တိုင်းပွန့်ပွန့်လင်းလင်းထုတ်ဖော်ရှင်းလင်းပြီးသင်ခန်းစာယူတာကပိုမကောင်းပေဘူးလား။ကျွန်တော်တို့သောတာရှင်တွေဘယ်လိုများမြင်ကြပါသလဲ။အခုလာမယ့်စနေညတိုင်းရဲလီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1239238555လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါခင်ဗျာ
တိုင်းရိုက်လေလိုင်းဆွေးနွေးကစီစဉ်တွေကိုအင်ကာနက်စနေညတိုင်းမှာပုံမှန်ထုတ်လွှင့်ပေးနေပါရရှင်။ပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုမြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဇက်တိုက်နာဆင်ကြရပါတော့မယ်။လက်နက်ကိုင်အဖွဲ့တစ်ခုကပြည်ထောင်စုလမ်းမကြီးဘော်ကမြို့ကြီးတစ်မြို့ကိုဘုံခွဲတိုက်ခိုက်မယ်ဆိုတဲ့သတင်းကြောင့်ရှမ်းပြည်နယ်မြောက်ပိုင်းက19မြို့နယ်မှာလုံခြုံရေးတိုးမြှင့်ထားတဲ့အကြောင်းလာရှိုးမြို့ကအစင်မြင့်ရဲရရှိတူကပြောပါရတယ်။အဓိကအားဖြင့်ကားဂိတ်၊ဘူတာဈေးနဲ့ဆေးရုံစတဲ့လူစီကားတဲ့နေရာတွေကိုဦးစားပေးဆောင်ရွက်နေတဲ့အကြောင်းပြောပေးမယ်။မြို့ကြီးတော်များများကဒေသခံတချို့ကတော့ထူးခြားတဲ့အခြေအနေတွေမတွေ့ရဘူးလို့ပြောပါရတယ်။ဆက်သွယ်စုံစမ်းထားတဲ့ VOE သတင်းတောက်ကိုမိုးစော်ကတင်ပြထားပါရရှင်။
ဟုတ်ကဲ့အစိုးရအသစ်ကငင်းချိုင်းလုပ်ငန်းစဉ်တွေကိုအရှိန်မြင့်ဆောင်ရွက်နေချိန်အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုင်းရင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းအကြားမှာပြိပခတွေဖြစ်ပွားနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဒီရက်ပိုင်းမှာဘုံခွဲတိုက်ခိုက်မယ်ဆိုတဲ့သတင်းတွေထွက်ပေါ်လာနေတာဖြစ်ပါတယ်။ဒီသတင်းကြောင့်လက်တလောရှမ်းပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတင်းကျပ်ထားတဲ့အခြေအနေကိုလာရှိုးမြို့ပြည်နယ်ရဲတပ်ဖွဲ့ကအကြီးတန်းအရာရှိတဦးကအခုလိုပြောပါတယ်။
ဒီတော့သူလမ်းမကွာမြို့ကြီးတစ်မြို့မြို့တော့ကျွန်တော်ဖွဲ့စည်းတစ်ခုကလက်နက်ကိုင်ဖွဲ့စည်းတစ်ခုကလုံမယ်ဆိုတော့အပီပီစဲသတင်းတရရပြည်သူလူထုကာကွယ်စောင့်ရှောက်လို့တဲ့သဘောနဲ့ဒါလွန်စွေးတိုးမြင့်တာပါခရိုင်ရော6ခရိုင်ပေါ့ဒွေလျာပြင်းတော့19မြို့နဲ့ပေါ့နော်လွန်စွေးတိုးမြင့်တာပ
ါလက်ရှိဆောင်ရွက်နေတဲ့လုပ်ငန်းစဉ်ကိုလည်းအခုလိုဆက်ပြီးပြောပါတယ
်စစ်တပ်ဖွဲ့ရဲ့လုံခြုံရေးလုပ်ငန်းစဉ်တွေရှိပါတယ်အဲ့ဒါကဘာလဲဆိုတော့ဒီရုပ်ဝင်အတွက်ဒီမှာကျွန်တော်ပိတ်ဆို့ရှာဖွေစစ်ဆေးရလုပ်ပါတယ်တော့ကျွန်တော်တို့နေ့ရောညရောကိုကျွန်တော်မော်တော်ရင်လှည့်ခင်းနေလုပ်ပါတယ်ဒီစာကလည်းခင်းနေလို့ပါလေဒီတဲခိုကန်းနေခုနရန်ကြားနေတဲ့ရက်ွက်တွေမှာကျွန်တော်တို့ကလူဝင်ထွက်ဒီကိုစောင့်ကြည့်ပါတယ်အဲ့တော့ကျွန်တော်တို့ရက်ွက်အုပ်ချုပ်ရုံးနေပါလှည့်နေသွားတာပြီးတော့မှတရင်ရရှိအောင်လည်းစုံစမ်းပါတယ်အဲ့ဒါလုပ်နေပါလေညာကျွန်တော်တို့ကလုံလုံရေးတွေကိုမြို့အားလုံးမှာတိုးမြင့်ဆောင်ရွက်နေတယ်သူချင်းဒီသူစီကားတဲ့ဈေးမြို့မှာဈေးကြီးတွေနော်အဲ့ကျွန်တော်အဝေးကြီးကားဝင်းနေဘူတာယုံနေဆေးယုံတို့ဟာမြို့ကလူစီကားတဲ့နေရာ
ပြည်내ရဲတပ်ဖွဲ့အနေနဲ့မိုင်းအသည့်မိုင်းတည်းရှိဖို့ပညာပေးလုပ်ငန်းတွေဆောင်ရွက်နေတယ်လို့ပြည်သူလူထုကပူးပေါင်းဆောင်ရွက်လာအောင်လဲဆောင်ရွက်နေကြောင်းပြောပါတယ်။ဓာရှုမျိုးကံတူကတော့ဘုံခွဲတိုက်ခိုက်မယ်ဆိုတဲ့သတင်းကိုမကြားသိရသေးသလိုသူတို့မျိုးမှာထူးခြားတဲ့အခြေအနေတွေမတွေ့ရဘူးလို့ပြောပါတယ်
။အော်ကျွန်တော်တို့တော့ဒီကနေ့အထိတော့ကျွန်တော်လည်းမကြားမိဘူးပြအဲ့ဒါကိုကျွန်တော်တို့လည်းသွားလာတယ်တင်ကြတဲ့အနေနဲ့လည်းဘာမှတော့ကျွန်တော်တို့အထူးခြားကြတော့မတွေ့မိပါဘူးဗျ။ဒီတိုင်းသွားလာလောက်တိုင်းနေကြတာကျွန်တော်တို့ပြည်မမှာတော့ဒီကံတော့လာလှုပ်ရှားနေတာတော့ပုံမှန်ပါပဲ
။ကြောင်မဲမျိုးကလူကြိုရေးဆိုင်ရာဝန်ထမ်းတဦးကလည်းအခုလိုပြောပါတယ်
။ဟောကျွန်တော်စီတော့ပုံမှန်ပဲဘာမှမရှိဘူး။တင်းကြတာလည်းမရှိဘူး၊မကြတာလည်းမရှိဘူး၊ရှော့တာလည်းမရှိဘူး၊အရင်တိုင်းပဲ
။မူဆယ်မျိုးကကားဂိတ်တွေရဲ့အခြေအနေကိုဒေသခံတဦးကအခုလိုပြောပါတယ်
။ဒီမှာတော့ဘာမှကြားမလို့ဂိတ်တွေပါရဲ့အဲ့ဒီလာစစ်စစ်ကြရင်ရေးတယ်ပါလို့ဒီမှာပုံမှန်ပဲကားကြီးဒီကြမ်းလေးခါတိုင်းနေပဲဒီကြမ်းလေးပုံမှန်နေကြ
ဒီလ15ရက်နေ့ကတော့နန်းဖက်ကအနီးမန်လွယ်ရွာမှာလက်နက်ကင်အဖွဲ့တစ်ခုကစစ်ကြေးကောက်ယူတာရှိကြောင်းသူကဆက်ပြောပါတယ်။ရဲမှတ်တမ်းအရ2015ခုနှစ်နှစ်လယ်ပိုင်းကကြောင်မဲမြို့ဓာတ်စီဆိုင်မှာချိန်ကိုင်မိုင်းတစ်လုံး၊လာရှိုးဘူဓာအနီးမှာမိုင်းတစ်လုံးနဲ့ဒီနှစ်အေဘီလကုန်ပိုင်းကမူဆယ်မြို့မှာမိုင်းနှလုံးဖော်ထုတ်ရရှိခဲ့ကြောင်းသိရပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမှာမြို့ရင်းပစ်ခတ်တိုက်ခိုက်တာ၊ဘုံဖောက်ခွဲတာတွေဟာအများအပြားအစိုးရတပ်မတော်နဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေအကြတိုက်ပွဲပြင်းထန်ကြိမ်တွေမှာဖြစ်ပွားလေးရှိပါတယ်
။ဘုံခွဲမဲဆိုတဲ့သတင်းအရရှမ်းပြည်နယ်မြောက်ပိုင်း19မြို့နယ်မှာလုံခြုံရေးတိုးမြင့်ဆောင်ရွက်နေတဲ့အခြေအနေကိုကိုမိုးစောပြောပြသွားတာပါ။အခုနေရပြန်တဲ့ရှမ်းပြည်နယ်ကဒုက္ခသည်တွေရဲ့အခက်အခဲကိုလည်းကြည့်ကြရအောင်ပါရှင်။ ရှမ်းပြည်နယ်ကလက်နက်ကင်ပြိပခါတွေကြောင့်နေရက်စွန်ခွာထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေကတော်များများဟာအခြေအနေတည်ငြိမ်စပြူလာတဲ့အတွက်နေရက်ရင်းကိုပြန်ခဲ့ကြပြီပဲပြန်လဲထူထောင်ရေးအတွက်တော့အခက်တွေ့နေကြပါတယ်မြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားတိုက်ပွဲတွေညှိနှိုင်းသက်လာလို့နေရက်ရင်းကိုပြန်ခဲ့ကြတဲ့တီဘောမြို့နယ်စစ်ဆောင်စခန်းကဒုက္ခသည်တွေဟာနေအိမ်တွေပျက်စီးတာစိုက်ပျိုးရေးလုပ်ငန်းတွေမှာထိခိုက်မှုတွေကြုံခဲ့ရတာတွေကိုပြန်လဲတိစောက်ဖို့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတာပါအပြည့်စုံကိုထိုင်းအခြေဆိုင် VOA သတင်းတောက်နိုင်ကွန်းအိမ်ကဆက်သွယ်မေးမြန်းသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမြန်မာတပ်မတော်နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော်တို့ကြားတိုက်ပွဲရပ်တန့်လာတဲ့အခြေအနေတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းဒီပေါ်မြို့စစ်ဆောင်စခန်းမှာခိုးလုံနေတဲ့ဒုက္ခသည်300ကျော်ဟာနေရရင်းကိုပြန်ခဲ့ကြပြီလို့ဝမ်မောလူမှုကူညီရေးဘုတ်တာဝန်ရှိသူတို့ဖြစ်တဲ့ကိုမျိုးကအခုလို့ပြောပါတယ်
ကလေးရနေ့မှာကြတော့ကျွန်တော်တို့မြူဟောင်းကျေးရွာမှာရှိတဲ့စိန်ဟိုင်းကျေးရွာကလူဦးရေ185ရာပေါ့သတုံးရနေ့ကကျွန်တော်တို့ဘိုးတော်ကြားပြီးတဲ့ဒီစစ်ဆောင်130ပေါ့နော်အဲအဲ့ဒါကိုနားတော်ကျေးရွာပေါ့နားတော်ကျေးရွာကိုပြန်ပို့ပေးခဲ့တယ်အဲသူတို့ရဲ့နေရထားနေတော့ဘလုံးပြန်ပို့ပေးလိုက်ပြီ
ဒီစစ်ဘေးရှောင်တွေဟာမေလ16ရက်နေ့ကတီဘောမြို့နယ်နှံ့ပောင်တိုက်နယ်တွင်နှစ်ဖက်တိုက်ပွဲတွေကြောင့်အနီးဝန်းကျင်ကျေးရွာသားတွေကနေတီဘောမြို့နယ်ထက်ကဒုက္ခသည်စခန်းတွေမှာခိုးလုံနေကြရတာပါကလတန်ကြာဆွန့်ပစ်ထားတဲ့ကြေးရွာကအင်ရတွေဟာပျက်စီးဆုံးရှုံးမှုတွေရှိနေတယ်လို့ကိုမျိုးကဆိုပါတယ်။လက်ရှိမှာစစ်ပြေဒုက္ခသည်တွေနေရကိုပြန်နိုင်ပြီဆိုပေမဲ့လေယာလုပ်ငန်းကိုမလုပ်ဆောင်နိုင်သေးဘူးလို့ဒုက္ခသည်ရေးကိုကူညီပေးနေတဲ့ရှမ်းပြည်နယ်လွှတ်တော်ကိုယ်စားလှယ်နန်းဆန်းဆန်းအေးကအခုလိုပြောပါတယ်
ကိုယ်ဆိုရင်ဒီစိုက်ပျိုးရေးထောက်တောင်းမတွားရတဲ့အိမ်တွေဟိုပြန်လုံနေတာနဲ့အဲ့လိုမျိုးတွေဖြစ်နေပေါ့ဒီဒီခေတ်ကတို့ဆူဆောင်းတဲ့မျိုးစေ့တွေကိုလည်းဖြည့်ဆည်းခံရတယ်ပေါ့နော်အားလုံးထဲမှာနားတော်ရွာပေါ့နားတော်ရွာမှာအထိခိုက်ဆုံးရှုံးမှုတအားများတယ်ဟိုအိမ်တိုင်းလိုလိုအိမ်ထဲကပစ္စည်းတွေအကုန်လုံးအဲ့လိုမျိုးဖြည့်ဆည်းခံရတယ်ပေါ့နော
်စစ်ဘေးရှောင်ရွာသားတွေအနေနဲ့အခုလိုမိုးရသည်မှာစိုက်ပျိုးရေးလှုပ်ဆောင်နိုင်ဖို့မျိုးစဘာမျိုးပြောင်းတွေပါဝင်လေယာသုံးကိရိယာတွေဖြည့်ဆည်းခံခဲ့ရတဲ့အတွက်အခက်တွေ့နေတဲ့အခြေအနေမှာရှိနေပါတယ်ဒီဘောမြို့နယ်ထဲကနားတော်ရွာနဲ့တုံခန်းကျေးရွာဘက်မှာမြန်မာတပ်မတော်ကနေလုံခြုံရေးယူစားဆဲအနေထားဖြစ်နေတာကြောင့်လေယာချမ်းလုပ်ငန်းသွားလာရေးမှာစီစစ်မှုတွေရှိနေပါတယ်။ဒီလိုသွားလာရေးအဆင်ပြေစေဖို့အတွက်နိုင်ငံသားစီစစ်ရေးကပ်ပြားမရှိတဲ့သူတွေအတွက်စီစစ်ရေးကပ်နဲ့ထောက်ကန်စာကြားရှိအောင်လှုပ်ဆောင်ပေးခဲ့တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်နန်းဆန်းဆန်းအေးကပြောပါတယ
်။ဘာမှပေါ့လုံးဝမရှိသေးတဲ့လူကတော့တရားကျော်ပေါ့။အဲ့ဒီတရားကျော်ကျွန်မတို့ကသူရှမ်းပြည်နယ်လဝကပြည်နယ်မြို့နယ်ကိုရံတွေ့ပြီးတော့စစ်ဘေးရှောင်တွေကိုမပုံတင်လုပ်ပေးခြင်းနဲ့အပေါ်ဒီမရှိရင်သူတို့တက်အရင်ခက်ခဲတယ်ပေါ့နော်ဒီရွာမှာဆိုရင်မြမတက်မတော်လာရှိစီတယ်ဆိုရင်ဒီလူတွေကမြမစကားမပြောတတ်တော့စိတ်ဓာတ်နဲ့ဒါတို့အဲ့လိုမျိုးရှိတယ်ပေါ့အဲ့လိုမျိုးမဖြစ်အောင်စကားမပြောတတ်လဲဒီမပုံတင်ကိုပြနိုင်တယ်ဆိုရင်ဒီလူဟာဒီရွာသားဆိုတဲ့စိတ်တွေပေါ့နော်အဲ့လိုမျိုးဖြစ်အောင်ဒီမှာတော့မပုံတင်လုပ်ပြီးသွားတယ်ပေါ့နော်ကဲမပုံတင်လောလောဆယ်မရသေးတဲ့လူကိုကြတော့အုတ်ချွေးမှုရဲ့ထောက်ခံစာအောင်ခိုင်းထားပါလေ
စစ်ရှောင်းနားတော်ရွာနဲ့တုံခိုင်းကျေးရွာသားတွေအတွက်လက်တလို့စားသားဖို့အတွက်စန္ဒရိတ်ခါတွေကိုအကူအညီပေးရေးဖွဲ့တွေကနေတပိုင်းတနိုင်ကူညီပံ့ပိုးထားခဲ့ပေမဲ့တပ်ဆိုင်ရာအစိုးရအနာပိုင်ဖွဲ့တွေအနေနဲ့ကတော့ဒုက္ခသည်တွေပြန်လည်ထူထောင်ရေးအတွက်အကူအညီပေးတာမျိုးမရှိသေးဘူးလို့လဲဝမ်မောလူမှုကူညီရေးပေးဖွဲ့တာဝန်ရှိသူတို့ဖြစ်တဲ့ကိုမျိုးကပြောပါတယ်အလားတူကြောင်မဲမြို့ပေါ်မှာရှိနေတဲ့ဒုက္ခသည်တွေဟာနေရရင်းကိုပြန်လာကြပြီဆိုပေမဲ့ပုံကိုကျေးရွာသားတရားကျော်ကတော့နေရကိုမပြန်နိုင်သေးပဲပန်းကြံဖုံးတော်ကြီးကျောင်းမှာခိုးလုံနေရဆဲဖြစ်ပါတယ်ခင်ဗျာ
နိုင်ကိုအိမ်ပြောပြခဲ့တာပါရှင်အခုထိုင်းနိုင်ငံအတွင်းကမြန်မာအလုပ်သမားတွေဘက်ကိုလည်းအလှည့်ပေးပါဦးမယ်ထိုင်းနိုင်ငံဘန်ကောက်မြို့ကအထည်ချုပ်ဆက်ရုံတကူမှာအလုပ်သမားအခွင့်အရေးတွေကိုချိုးဖောက်ခံရတယ်ဆိုပြီးမြန်မာအလုပ်သမား400ကျော်စံတားပြခဲ့ကြပြီးတဲ့နောက်လုပ်ငန်းရှင်ဘက်ကဘတ်ငွေ3သိန်းနီးပါးနှစ်နာချီပေးဖို့သဘောတူလိုက်ပါတယ်တရားဝင်သတ်မှတ်ထားတဲ့လုပ်အားခနဲ့အချိန်ပိုကြီးအပြည့်မရတဲ့အတွက်မနေ့ကစံတားပြခဲ့ကြပြီးတဲ့နောက်အခုနောက်ဆုံး KHအထက်ကျုပ်ဆက်ရုံကနင့်နာကြီးပေးပြီးတော့ကြေးအေးလိုက်တာပါအပြည့်စုံကိုတော့ထိုင်းအခြေဆိုင် VOA သတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းအစိုးရကတရားဝင်သတ်မှတ်ပေးထားတဲ့လုပ်အားခနဲ့ခန်းစားခွင့်တွေမပေးဘူးဆိုပြီးမြန်မာလုံသမား400ကျော်ဆန္ဒပြခဲ့တဲ့အတွက်လုပ်ငန်းတွေရပ်ဆိုင်းခဲ့ရကနေအခုနောက်ဆုံးဆက်ရုံပိုင်ရှင်ဘက်ကနင့်နာကြီးပေးဖို့လက်ခံလိုက်တာဖြစ်ပါတယ်ထိုင်းအစိုးရကအလုပ်သမားတွေကိုတနည်းလုပ်အားကထိုင်းဘတ်ငွေ300နဲ့တနားရီအချိန်ပိုကြီး56ဘတ်နှုန်းပေးဖို့သတ်မှတ်ထားပေမဲ့ဒီခွေရအတိုင်းမပေးတဲ့အတွက် KH အထည်ချုပ်ဆက်ရုံကမြန်မာလူသမားတွေဟာမနေ့ကဆန္ဒပြခဲ့ကြတာပါဒီနောက်မှာတော့လုပ်ငန်းရှင်ဘက်ကညနာကြေးပေးဖို့ညရင်းချင်းပဲအလို့ရှင်ဘက်ကသဘောတူခဲ့တဲ့အကြောင်းအလို့သမားရေးကူညီဆောင်ရွက်ပေးနေတဲ့ AAC အဖွဲ့ရဲ့တာဝန်ခံကိုရဲမင်းကပြောပါတယ
်ည7:00 9:00 လောက်မှာဒီလို့ရှင်နဲ့အလို့သမားခေါင်းဆောင်တွေနဲ့ကျွန်တော်တို့ဖွဲ့နေပေါ့နော်ဒီတိုင်းဘက်ကတာဝန်ရှိတဲ့လူတွေကအလို့သဘောတူညီမှုရထိုင်းဥပဒေတွေကိုအရင်တော့ရှိတဲ့ကိုကြလောက်သူကဖောက်ပြတ်ထားတယ်သူအဲ့ဒါတွေအကုန်လုံးကိုသူကမှားတယ်လို့ဝန်ခံပြီးတော့အကုန်လုံးကိုဒီနေ့ကစပြီးတော့လောကပြေဝါပေါ့နော်လောကပြေဝါနဲ့ခန်းစားဝင်တွေအကုန်လုံးစပေးပြီဒီနေ့၃နှစ်56ပြီးတော့ င်းနေရုပ်မရတဲ့မှာနှမ်းစားမရတဲ့ပြန်ပြီးမယ်ပြီးတော့ရင်းတော့ဆောင်းလက်မပိုင်ပတ်စံမပေးဘူးနေသားကမပေးဘူးဆောင်းလက်မပိုင်နေသားကတွေပြေးမယ်စသည်ဖြင့်အချက်၉ချက်ပြန်ရလာတာပေါ့အရင်တော့ဖောက်ပြထားတဲ့အချက်၉ချက်အရေးကြီးတဲ့ချက်တွေပြန်ရလာအဲ့မှာနေသားသမားတွေတော့ကိုနှစ်လိုက်ပြန်ပြီးတော့ရင်းတော့နင်းနာကြီးတွေပြန်ပေးတာအားလုံးဘတ်နှစ်တန်းကျော်ပြန်ရမယ်မနေ့ပြန်ဆိုသူတို့ပေးမယ်ရငွေရမယ်လူတွေပေါ့အဲ့ဒါလေသူ့ငွေအချိုးစားလိုက်သူ့နှစ်လိုက်သူ့ရဲ့ကုန်ဆုံးသားတဲ့ဟာလိုက်အကုန်လုံးပြန်ပေးမယ်အခုလက်ရှိက300ရင်းတော့260ပဲပေးတယ်40ထပ်ပြည့်တယ်ပြီးရင်ဦးတနာကြီး56အခုက39ပဲပေးတယ်56ပြည့်အောင်ထပ်ပြည့်အဲ့ဒါတွေကိုပေါင်းလိုက်တာပေါ့နောက်ကျောင်းပြန်နင်းနာကြီးလို့ခေါ်တယ်
လုံသမားတွေရဲ့ပူပေါင်းမှုနဲ့ထိုင်းလုံသမားဝန်ကြီးဌာနတခြားလုံသမားဖြန့်ပြေးအဖွဲ့တွေလက်တွဲပြီးမျက်နှာမှုတွေကို AAC အဖွဲ့ကကူညီဖြေရှင်းပေးကြရမှာပြီးခဲ့တဲ့နှစ်ကုန်ပိုင်းကစလို့မြန်မာလုံသမားတွေအတွက်မျက်နှာကြီးဘတ်ငွေ380ကျော်ရရှိအောင်လှုပ်ဆောင်ပေးနိုင်ခဲ့ပြီလို့လည်းဆိုပါတယ်
။ဒီပြစ်တဲမှာရင်ပေါ့ဒီ2015ကျွန်တော်စကြရဒီ2016ဒီလပိုင်းပြီးတော့လုံသမားတွေအတွက်မျက်နှာကြီးအားလုံးပေါင်းကျွန်တော်တို့က8တန်းကျော်လောက်ပေါ့နော်ဘတ်380ကျော်လောက်တော့ရအောင်တောင်းပေးထားပြီးနေရာဆောင်ကပေါ့ဘော်ဒီအင်္ဂလန်ကမရတာတွေအခုစံထဲမှာတတိယလောကမပြရတယ်ပြတ်ဟိုလက်ပြဝါလို့တတ်ပြင်းစင်းသွားလို့နင်းနာကြီးမပြရတယ်အခုလိုမျိုးဒီအလုတ်ထဲမှာမတရားခိုင်းတာပြီးတော့ငွေလျှော့ပေးပြီးတော့ရောလန်နောက်ကျောင်းပြန်နေပြန်တောင်းတာတွေအားလုံးပေါက်လိုက်တော့380ကျော်လောက်တော့ခံမှန်းရှိနေပြီပေါ့နော
်ထိုင်းနိုင်ငံမှာတော့မြန်မာရှေ့ပြောင်းလို့သမားခံမှန်းချေ3တန်းကျော်လောက်အလုတ်လုတ်ကန်နေတာဖြစ်ပြီးမကြာခဏအလုတ်သမားခွင့်ရလူခွင့်ရချိုးဖောက်ခံရမှုတွေလည်းကြုံရလေးရှိပါတယ်မြန်မာနိုင်ငံခြားရေးဝန်ကြီးလည်းဖြစ်နိုင်ငံတော်အတမင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ရဲ့ဒီလနှောင်းပိုင်းထိုင်းနိုင်ငံခီးစဉ်အတွင်းမှာတော့ထိုင်းနိုင်ငံရောက်မြန်မာလူသမားတွေကိုတွားရောက်တွေ့ဆုံဖို့ရှိနေပါတယ်အထူးသဖြင့်ကြေးကျော်လို့စိတ်ခိုင်းခံရတာတွေရှိတယ်လို့သတင်းတွေအကြီးအကျယ်ထွက်ပေါ်ခဲ့တဲ့ပင်လယ်ဆောင်လုပ်ငန်းတွေမှာလုတ်ကင်နေကြတဲ့မြန်မာနိုင်ငံသားတွေကိုလည်းတွေ့ဆုံဖို့ဆန္ဒရှိတဲ့အကြောင်းဒေါအောင်ဆန်းစုကြည်ကပြောဆိုထားပါတယ်ရှင်
မအေးမှာစုံစမ်းတင်ပြခဲ့တာပါရှင်။အခုကျမတို့အတန်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြပချင်းအေရှာ77ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ်။အခုထုတ်လွှင့်ပေးတဲ့ VOA ရဲ့ရေဒီယိုအစီအစဉ်တွေကိုတော့ VOA Internet စာမျက်နှာ burmese.voanews.com မှာအချိန်နဲ့တပြေးညီနှာစင်နိုင်သလို VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းနှာစင်နိုင်ကြပါတယ်ရှင်။ကြာသပတေးနေ့ညနေပဲ VOA အစီအစဉ်တွေမကြခင်ပြီးဆုံးပါတော့မယ်။အစီအစဉ်ဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါဦးမယ်ရှင
်။အမေရိကန်သမ္မတဘရာကိုဘားမားဟာသူ့ရဲ့လေးနှစ်တဲ့တာဝန်ကိုထမ်းဆောင်ပြီးဝမ်းနဲ့ကြည်ခွဲနေတဲ့လူမှုဝန်ပိုင်းကိုနှစ်သိမ့်မှုပေးဖို့ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့ကိုဒီကနေ့သွားမယ်လို့သမ္မတအင်ပီရိုကပြောပါတယ်။အော်လန်ဒိုမြို့ကဂေးနိုင်ကလပ်တစ်ခုမှာတနက်ပစ်ခတ်မှုကြောင့်လူ49ယောက်သေဆုံးပြီး53ယောက်ဒဏ်ရာရခဲ့တဲ့ဖြစ်ရပ်ဖြစ်ပြီးတဲ့နောက်သမ္မတဦးဘားမားသွားရောက်မှာပါ။သေဆုံးသွားသူတွေရဲ့မိသားစုတွေအသက်မသေလွတ်မြောက်သူတွေအပြင်ရဲတပ်ဖွဲ့ဝင်တွေ၊ရေးဘော်ဝန်ထမ်းတွေ၊သူနာပြုတွေ၊ဆရာဝန်တွေနဲ့တနက်ပြစ်ခံရသူတွေကိုကူညီကူတာပေးခဲ့တဲ့စေဘက်ဝန်ထမ်းတွေနဲ့သမရကတွေ့ဆုံပါမယ်။ရဇီရီလူမျိုးစုတွေကို IS အစွန်ရောက်အဖွဲ့ကမရင်းကျင့်ကျွန်းလိုခိုင်းစီပြီးတပ်ဖြတ်တာတွေကိုအစီအစဉ်တကျကျူးလွန်နေတာဟာလူမျိုးတုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုနဲ့လူသားလူပေါ်ကျူးလွန်တဲ့ရာဇဝတ်မှုဖြစ်ရပ်တွေအထိရောက်နေပြီလို့ကုလသမဂ္ဂစုံစမ်းစစ်ဆေးရေးမှုတွေကပြောလိုက်ပါတယ်။စီးရီးယားဆိုင်ရာကုလသမဂ္ဂစုံစမ်းရေးကော်မရှင်ကဒီကနေ့ထုတ်ပြန်တဲ့အစီရင်ခံစာထဲမှာအဲ့ဒီလိုပြောထားတာပါ။ဒီရနိုင်ငံစင်ကြားမြို့ပတ်ဝန်းကျင်မှာနေကြတဲ့ရာဇီရီလူဦးရေအများစုကို IS စစ်သွေးကြွတွေကအပြတ်ရှင်းနေတဲ့အခြေအနေကိုအစင်ကစားထဲမှာအသေးစိတ်ဖော်ပြထားပါတယ်။လူမျိုးတွန်းတက်ပြတ်မှုဟာဖြစ်ထားပြီးဖြစ်ပြီးဆက်ဖြစ်နေစေပဲလို့ကော်မရှင်ဥက္ကဋ္ဌပေါ်လိုပင်ရဲရိုးကပြောပါတယ်။စီးရီးယားနိုင်ငံအာလပ်ပိုမြို့မှာ48နာရီကြာပြစ်ခတ်ရဆဲမယ်လို့ရုရှားကဗိုလ်တူးနေနောက်ပိုင်းမှာကြေညာပါတယ်။ဖေဖော်ဝါရီလကသဘောတူထားတဲ့တနိုင်ငံလုံးပြစ်ခတ်ရဆဲရေးသဘောတူညီချက်ကိုလေးစားလိုက်နာဖို့ရုရှားနိုင်ငံနဲ့စီးရီးယားသမ္မတဘာရှာရဲ့အဆက်တူကိုကုလသမဂ္ဂကတောင်းဆိုပြီးနိုင်ပိုင်းအတွင်းမှာပဲရုရှားကအဲဒီလိုကြေညာတာပါ။လီယိုနိုင်ငံဘက်ကပြင်းထန်ကန့်ကွက်နေတဲ့အကြောင်းမှာပဲအမေရိကန်သမ္မတဘရာကိုဘားမားဟာတိဘက်ဘုံတော်ကြီးဒလိုင်လာမားနဲ့အင်ပီရိုမှာဗိုလ်တူးနေကတွေ့ဆုံခဲ့တဲ့နဲ့ပတ်သက်ပြီးတော့လီယိုနိုင်ငံကြားရေးဌာနကထပ်ပြီးတော့တရီပြလိုက်ပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေပိုင်းနောက်ဆုံးရထားတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကြေညာပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လွှင့်ရမှုကကိုညံဝင်းအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Nashwan Kelly ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ burmese.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။လက်ရှိထုတ်လွှင့်ပေးနေတဲ့ညနေခင်းအစီအစဉ်ဆုံးသက်ပါတော့မယ်ရှင်။ည9:00နာရီကျရင်တစ်ခါပြန်ပြီးတော့ဆုံကြရအောင်ပါ။ VOA သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.